ရှိကုတ်ကူမှာတုံးနေတဲ့ဒီထိုင်းနိုင်ငံရဲ့အင်တာနက်လိုင်းနဲ့မိုဘိုင်းဖုန်းလိုင်းတွေကိုဖြတ်တောက်လိုက်ပြီးဖြစ်ကြောင်းထိုင်းနိုင်ငံအမျိုးသားအသံလွှင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကမေလ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကူမြို့တစ်ကအွန်လိုင်းလေလေခိုင်းနေတဲ့အဆောက်အဦတွေကိုထိုင်းဘက်ကအင်တာနက်နဲ့ကေဘယ်လိုင်းတွေပေးနေတာကိုဖြတ်တောက်လိုက်ပြီးဖြစ်ကြောင်းအမျိုးသားအသံလွှင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကတက္ကသိုလ်မဲဆောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အမျိုးသားအသံလွှင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ရုံးကတာဝန်ရှိသူနိုင်ဖာနူဖုံးချိုင်းစီချစ်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်။ Now for young people
သူပြောသွားတာကတော့တက္ကသိုလ်ဖော်ဖရမြို့နယ်မယ်လမမြို့နယ်တွေကနေတဆင့်မြန်မာဘက်ကိုပေးထားတဲ့အင်တာနက်ဆက်သွယ်ထားတဲ့ကေဘယ်ကျိုးလိုင်းပေါင်း69လိုင်းရှိကြောင်းနဲ့အခုလိုမျိုးဆက်သွယ်ပေးထားတဲ့အင်တာနက်လိုင်းကတာဝန်ရှိသူတွေအနေနဲ့တရားဝင်ပေးထားမှုတွေကို15ရက်အတွင်းအားလုံးဖြတ်တောက်ရမယ်ဆိုပြီးအကြောင်းကြားစာပို့ထားတယ်ဆိုပြီးပြောသွားခဲ့ပါတယ်။အဓိကကတော့အွန်လိုင်းလိန်နဲ့ဂိုင်းနေနဲ့ရာဇဝတ်ဂိုင်းနေလူကုန်ကူးမှုတွေလုပ်နေတဲ့ရွှေကုတ်ကိုနဲ့ KK ပတ်နေရာတွေကိုပေးထားတဲ့အင်တာနက်နဲ့ဖုန်းလိုင်းတွေကိုထိုင်းဘက်ကဖြတ်တောက်လိုက်တာပါ။ဒီဖြတ်တောက်မှုကိုထိုင်းအစိုးရပိုင်းMBTC နဲ့စစ်ဘက်ဆိုင်ရာအရာရှိတွေပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ကြောင်းနဲ့ညံနှုံးမြင့်အင်တာနက်လိုင်းတွေကိုမြောက်ရီဘက်ချမ်းကအွန်လိုင်းလိန်လေခိုင်းနေစီကိုပေးနေတာဟာတရားမဝင်ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထိုင်းဆိုရအနေနဲ့ပြီးခဲ့တဲ့နှစ်ဇွန်လတုန်းကလည်းမြောက်ရီရွှေကုတ်ကိုဘက်ကိုပေးနေတဲ့ကေဘယ်ကြိုးလိုင်းတွေကိုဖြတ်တောက်ပစ်လိုက်ပေမဲ့တကယ်တမ်းဒီလုပ်ငန်းတွေကရပ်တန့်သွားတာမျိုးမရှိဘဲမြန်မာဘက်ကအင်တာနက်လိုင်းတွေနဲ့ထိုင်းဘက်ကခိုးသွယ်ပေးထားတဲ့အင်တာနက်လိုင်းတွေနဲ့ဆက်လက်အလုပ်လုပ်ကိုင်နေတာဖြစ်ပါတယ်။အဲ့ဒီဒေသမှာရာဇဝတ်မှုလုပ်ငန်းတွေကိုလုပ်နေပြီးကရင်နယ်ခြားစောက်တပ်ကတော့သူတို့ကိုလုံခြုံရေးပေးထားတာပါ။နိုင်ငံပေါင်း30ကျော်လောက်ကနိုင်ငံခြားသားတွေဟာအွန်လိုင်းလိန်လေကိုင်းရာဇဝတ်ဂိုင်းတွေမှာရောင်းစားခံနေရတာကြောင့်အခုလက်တလောမှာတော့တရုတ်အမေရိကန်ထိုင်းပါဝင်နိုင်ငံတကာကဖိအားပေးမှုတွေဖြစ်လာပါတယ်။ဖိအားပေးမှုတွေများလာတဲ့အတွက်ကရင်နယ်ခြားစောက်တပ်ကတရားမဝင်နိုင်ငံခြားသားတွေကိုမေလ1ရက်နေ့ကနေအောက်တိုဘာလကုန်အတွင်းလာလန်တိုင်းထွက်ခွာပေးဖို့အတွက်စာလဲထုတ်ပြန်ထားပါတယ်ရှင်။